SBS.
This is SBS Radio.
ငါစတဲ့ရာစုပင်လုံရဲ့ပထမအကြိမ်ဆွေးနွေးပွဲပြီးနောက်ပိုင်းမှာတိုက်ပွဲတွေကြော့ပြန်ဖြစ်လာပါတယ်။ပင်လုံညီလာခံစည်းဝေးတွေကို6လတကြိမ်လုပ်ဖို့တတ်မှတ်ပေမဲ့အခုဒုတိယအကြိမ်ကိုတောင်8လကြာဖြစ်တဲ့မေလာဆန်းပိုင်းမှာပဲလုပ်ဖြစ်တော့မှာပါ။ပြီးခဲ့တဲ့ရက်ပိုင်းကလည်းလောက်ကင်မြို့ပေါ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ဒါပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့ပင်လုံငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆက်လုပ်ဖို့ NCA ပြစ်ခတ်ရက်စာချုပ်တွေမှာတိုင်းဒေသလက်နက်ကိုင်အင်အားစုတွေပိုပါဝင်လာဖို့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကလည်းလှုပ်ဆောင်လည်ရှိနေပါတယ်။လာမယ့်မတ်လနောက်ဆုံးပတ်ထဲမှာတော့ UPDJC နဲ့တိုင်းဒေသအင်အားစုတွေတွေ့ဆုံဖို့ရှိနေပါတယ်။ဒါကြောင့်အခုလက်ရှိဖြစ်ပေါ်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေနိုင်ငံရေးအကူပြောင်းတွေတစ်နှစ်ပြည့်တော့မဲ့အစိုးရတည့်ရဲ့မူဝါဒတွေဒီကြောင်းတွေကိုလေ့လာသုံးသပ်ဖို့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနဲ့တွေ့ဆုံမေးမြန်းထားပါတယ်။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နာမည်အောင်မိုးစောပါကျွန်တော်လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဟုတ်ပါပ
ါလက်ရှိဖြစ်ပေါ်နေတဲ့ဒီငိမ့်ငိမ့်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဗောနော်အရင်ဆုံးမေးတင်ပါတယ်ဗျာအခုပြည်တွင်းငိမ့်ငိမ့်နဲ့ဆက်လင်းပြီးတော့တိုင်းသားတွေနဲ့ဆွေးနွေးတာတွေငိမ့်ငိမ့်လုပ်ငန်းစဉ်တော်တော်များများပါလေနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပါဝင်လှုပ်ဆောင်နေတယ်ဆိုတော့စက်တန်းမှာပဲတိုက်ပွဲတွေကလည်းဒီကြောပြန်လာတယ်ဒီလိုမျိုးအခုလိုပြောင်းလဲနေတဲ့ဒီလက်ရှိငိမ့်ငိမ့်ဖြစ်စဉ်တွေပေါ့ဗောနော်သုံးသပ်ပေးပါလားခင်ဗျာ
ပထမအကြိမ်ပင်လုံညီလာခံပြီးတယ်ပြီးတဲ့နောက်ပိုင်းမှာမြောက်ပိုင်းမှာညောင်ပိုင်းကချင်ဘက်မှာတိုက်ပွဲတွေဖြစ်တယ်။အဲ့ဒီနောက်ပိုင်းမှာတကအရှိမြောက်ပေါ့ဒီမှာကိုကန့်လို့ထပြန်ပြီးတော့ဖြစ်တယ်။တိုက်ပွဲတွေကချင်ဘက်မှာတိုက်ပွဲတွေဖြစ်တဲ့အပေါ်မှာအဲ့ကချင်ဒေသခံတွေကပါဝင်၊ကရင်ဘက်ပါဝင်ပေါ့။သူနဲ့မာမိတ်တွေကပြန်ပြီးတော့တွဲမှာတိုက်ပွဲပြန်ပေါ်လာတယ်။ဟိုဒါကတစ်ချက်ပေါ့။နောက်တစ်ချက်ကအဲ့ဒီနောက်ပိုင်းမှာဒီအင်အားစုတွေကိုအကြမ်းဖက်တွေတတ်မှတ်ဖို့တော်တော်လေးကြိုးစားလာတယ်။ဒီအချက်လက်တွေတွေ့ရတယ်။အဲ့ဒီအချက်လက်တွေအပေါ်မှာတစ်ဖက်ကတိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့နည်းနည်းယုံမှုနည်းနည်းခက်လာတယ်ထင်တယ်။ဘာလို့ယုံကြည်မှုတိဆောက်လို့မရတဲ့အခြေအနေဖြစ်တယ်။တမရော်ဘက်ကရောအစိုးရဘက်အနေနဲ့ကလည်းပဲဒီတိုက်ပွဲတွေပြန်လာပေါ်တဲ့အပေါ်မှာယုံကြည်မှုခက်တယ်လို့ဟိုဘက်ကလည်းပဲသူတို့လာတိုက်တယ်။အဲ့လိုပဲသူတို့အကြမ်းဖက်သမားတွေဖြစ်တတ်မှတ်တယ်။ဆိုတဲ့အပေါ်မှာယုံကြည်မှုခက်လာလို့ကျွန်တော်ထင်တယ်။ဒါကတစ်ချက်ပေါ့။နောက်တစ်ချက်ကနိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တချို့လူတွေကလက်မှတ်ထိုးပြီးတော့ဒီပင်လုံညီလာခံကိုတက်ခွင့်ရှိတယ်။အဲ့လိုမျိုးအမျိုးမျိုးတွေဖြစ်နေ။အဲ့ဒီပုံမှာလည်းခုနလိုဒီတိုင်းရင်းသားလက်နက်ကိုင်တွေဘက်ကမယုံရဲတဲ့ပြဿနာဖြစ်နေတယ်လို့ထင်တယ်။နောက်ဆုံးတစ်ချက်ကတော့ဘာရှိတယ်လဲဆိုတဲ့အခါကျတော့ကျွန်တော်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖေဖော်ဝါရီ12ရက်နေ့မှာပြည်တော်မှာပြောတဲ့မိန့်ခွန်းရှိတယ်။အဲ့ဆွေးနွေးတဲ့ကိစ္စတွေတဲမှာဆိုလို့ရှိရင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကအထူးသဖြင့်လက်မှတ်ထိုးဖို့ကိစ္စကိုပဲသူပြောသွားတယ်။ဒါပေမဲ့ကိုယ့်ဘက်ကဘာတောင်းအယူမယ်ဆိုတဲ့ဟာမျိုးပေါ့နော်။ဆိုတည်တည်ကြကြပြောတော့တာမရှိတဲ့အပေါ်မှာတစ်ဖက်ကတိုင်းလာတဲ့ကိုင်တွေနေနေတယ်ပဲပို့ပြီးတော့ရှော့ရမှာလို့ပြဆိုတော့အဲ့အပေါ်မှာသူလုံးကောင်းတယ်တိုက်ပွဲတွေထပ်ပြီးတော့ပို့ဖြစ်လာတယ်လက်မထိုးမထိုးဆိုတဲ့ကိစ္စမှာဆွေးနွေးရတယ်ဖြစ်လာတယ်နောက်ဟိုနောက်ပိုင်းဝါတော့ဘာလို့ကထပ်ပြီးတော့ NCU အသီးမှတ်ပြန်ပြူပေါ့နော်အစ်စ်လိုအပ်တယ်ဆိုတာပြောလာတယ်ဆိုတော့ဒီညဉ့်ညဉ့်ရေးဖြစ်စဉ်ပို့ပြီးတော့ရှုပ်ထွေးသွားတယ်
ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းပေါ့နော် NCA မှာလက်မှတ်ထိုးဖို့အဓိကထားပြောသွားတယ်ဆိုတော့အပြစ်ခက်ရက်ဖို့ကိုအဓိကထားလှုံ့ဆော်နေတာလားခင်ဗ
ျကျွန်တော်တင်နေဟိုပါဒီဘက်ကအစိုးရဘက်ကရည်တည်မှုကတော့ဒီအပြစ်ခက်ရက်ပြီးတော့မှဆွေးနွေးတာပို့ပြီးတော့ကောင်းတယ်ဒါတော့အပြစ်ခက်ရက်ဖို့လက်မှတ်ထိုးကိစ္စကိုသူတို့ဟိုအတင်းဘလို့ခေါ်မလဲတွန်းနေတယ်လို့ကျွန်တော်တော့အဲ့လိုတင်နော်တစ်ဘက်ကလည်းပဲတိုင်းသားလက်နက်ကင်နေနေလာခြင်းမုံရအထိုးရမုံရဒါပေမဲ့အဲ့ဂျားမှာလက်ပါတစ်ခုတော့အနောက်ချက်ရှိနေလို့ကျွန်တော်တို့ထင
်ဘယ်လိုနောက်ချက်မျိုးရှိနေလို့ထင်လဲ
ကျွန်တော်ထင်တယ်ဟိုဘက်ကလည်းဒီကိုမယုံရဲတဲ့အနေသားဒီဘက်ကလည်းပဲဟိုကိုမယုံရဲတဲ့အနေသားအဲ့လိုအနေသားမျိုးမှာဖြစ်ပြီးတော့မှတိုက်ပွဲတွေပြန်ပြီးတော့ဖြစ်လာတယ်လို့ကျွန်တော်ထင
်ဘာကြောင့်ယုံကြည်မှုရော့လာတာလည်းရှိတယ်လို့သုံးသပ်တာလည်းဗျအ
စိုးရနဲ့ပတ်သက်လို့နဲ့တပ်မတော်နဲ့ပတ်သက်လို့ဟိုဘက်မှာလည်းတိုင်းသားအင်အားစုတွေကနှစ်ဆုသုံးဆုဖြစ်နေတာအဲ့ဒီနှစ်ဆုသုံးဆုအကုန်လုံးကိုတပြိုင်တည်းအကုန်လုံးပါဖို့ဆိုတဲ့ကိစ္စမှာဒီဘက်မှာလည်းပဲတီးကြဆက်ဆံရေးသဘောတွေရှိတယ်။ UNFC နဲ့ဆွေးနွေးတာတမျိုးဝါတို့မိုင်းကားတို့နဲ့ဆွေးနွေးတာရှိနေပတ်သက်လို့သဘောထားတစ်ခုရှိတယ်။နောက်တစ်ခုကတောင်းပလောင်တို့နဲ့ပတ်သက်လို့သဘောထားတစ်ခုရှိတယ်။ဆိုတော့အဲ့သဘောထားတွေကလည်းတစ်ခုနဲ့တစ်ခုကမတူနိုင်ဘူးလို့ကျွန်တော်အဲ့လိုထင်တယ်။ဆိုတော့အဲ့ဒီအပေါ်မှာလည်းတစ်ဖက်ကယုံကြည်မှုယုံကြည်ဖို့နည်းနည်းလေးတော့ဆုပ်ပုံရတယ်မတော်ဆုံးပုံရတယ်။နောက်နိုင်ငံတော်တိုင်းကပုံကိုလည်းပတ်သက်လို့ကျွန်တော်နားလည်မှုကအရင်အရင်ကသူတော်အားကိုးလို့ပြောတယ်။အဲဒီနောက်ဆုံးမိန်ကုံပြောပြီးနောက်ပိုင်းမှာသူနည်းနည်းလေးဟိုကဖြစ်သွားတွန့်သွားတာပေါ့နော်။အဲ့လိုဖြစ်သွားတယ်ကျွန်တော်ထင်တယ်။ ူစကားပြောတာကအမှားမှန်ခံသူစကားပြောတာကတိုင်းပြည်အတွက်ပေါ်စီဖြစ်နေတယ်လေ
ဒါဆိုဆိုလိုတာဒီဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဆွေရဖွဲ့ကတိုင်းသားတွေမကနဲ့ယုံကြည်မှုကင်းမဲ့နေ
တယ်နဲ့ယုံကြည်မှုကျပါတယ်ယုံကြည်မှုကင်းမဲ့တော့ယုံကြည်မှုနဲ့ကျသွားလို့ကျွန်တော်ထင်တယ်သူ့ကိုတော့ယုံကြည်စေပဲလို့ကျွန်တော်ထင်တယ်သို့တော်လည်းဟိုအရင်တုန်းကလို့ဖူးလေးပေါ့နော်ယုံကြည်တဲ့အနေထားနဲ့နဲ့ကျသွားလို့ကျွန်တော်အဲ့လိုထင်တယ်
ကူဒီလာကောင်မလည်းဒေါန်ဆန်းစုကြည်ကဒီရှမ်းပြည်နယ်နဲ့ဒီကချင်ပြည်နယ်ဘက်ကတိုင်းသားကောင်းဆောင်တွေလည်းတွေ့ဖို့ရှိတယ်ပေါ့နော်တချို့ဆိုရင်တော့တို့အချင်းချက်တွေလုပ်ပြီးပါပြီလို့သိရတယ်ပါဒီလိုဆွေးနွေးပွဲတွေကတော့ဘယ်လိုရလမျိုးဖြစ်လာမယ်လို့မျှော်လင့်လ
ဲသူကိုယ်တိုင်တွေ့သူကိုယ်တိုင်ဆွေးနွေးရဆိုရင်ဆွေးနွေးပွဲကချောင်းဝင်တိုင်ပါလားဒါမဲ့တခုရှိတာတွေ့ဖို့လိုတယ်စကားပြောဖို့လိုတယ်ဒီလိုဆွေးနွေးမှာ
အနိုင်ရပါတီ NLD ပါတီကပေါ့နော်ရွေးကောက်ပွဲဝင်စဉ်ကာလမှာအချက်၃ချက်အဲတရားမှုတွေစုံမှုရေးပြည်တွင်းငင်းချမ်းရေးဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးတော့ကြွကြော်လာတယ်ပေါ့နော်အခုဆိုရင်ဘယ်ချက်တွေအခီးရောက်နေပြီလဲဗျအ
ဲကျွန်တော်နေ2015မှာပေါ့နော်ဒီပြည်သူလူထုကနေပြီးတော့ဒီမဲပေးပြီးတော့ရင်းချဲခဲ့တယ်အမျိုးသားဓမ္မစီအဖွဲ့ချုပ်ပေါ့နော်အမျိုးသားဓမ္မစီအဖွဲ့ချုပ်ကဥဆောင်တဲ့အစိုးရဖွဲ့စည်းပြီးတော့အခုဆိုရင်တနည်းနည်းရှိပြီပေါ့နော်ဒီတနည်းနည်းနည်းအတွင်းမှာဒီအမျိုးသားဓမ္မစီအဖွဲ့ချုပ်အနေနဲ့ခဏအချိန်နေပြီးတော့ဟိုနိုင်ငံရေးအခြေအနေရေးစည်းဝါးရေးအခြေအနေအခြားအခြေအနေအရာကိုထိနေတိန်တိန်အဲလုံနိုင်သေးတယ်လို့ကျွန်တော်ယူဆရတယ်။တိတာထင်ရှားတဲ့ပြောင်းလဲတွေအတွက်ကျွန်တော်လက္ခဏာတွေပေါ့နော် sign တွေကိုကျွန်တော်မတွေ့ရသေးဘူး။ဥပမာကျွန်တော်ပြောမယ်ဆိုလို့ရှင်ကျွန်တော်ဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပေါ့နော်ဒါတကယ်နိုင်ငံရေးအပြောင်းလဲကိစ္စ။ဒီအပြောင်းလဲကိစ္စနဲ့ပတ်သက်လို့ဒီတစ်နှစ်အတွင်းမှာတိတိတတမပြောတာဆိုတာကျွန်တော်တို့မတွေ့ရသေးဘူးဒါတခုပေါ့နော်။နောက်ဒုတိယချက်ကပါလဲဆိုတော့ဒီအနိုင်ရပါတီရဲ့အဓိကလုပ်ငန်းစဉ်လို့ပြောတယ်ဒီငင်းငင်းရေးလုပ်ငန်းစဉ်။ငင်းငင်းရေးလုပ်ငန်းစဉ်ဟာလည်းပဲအခုအားလုံးသိတဲ့အတိုင်းပဲဟိုငကူတိုင်းပြန်ဖြစ်နေတယ်လို့ဖြစ်နေတယ်။ငကူတိုင်းပွဲတွေပြန်ဖြစ်နေတယ်။ဒီငင်းငင်းရေးလုပ်ငန်းစဉ်ရှေ့တက်ဖို့မတက်ဖို့ကိစ္စတွေမှာလည်းပဲအလားအလာကခံမှန်းခက်နေတယ်ပေါ့နော်ဒါဒုတိယချက်။နောက်တတိယချက်ကဟိုတလောကကျွန်တော်တို့ဒီမျိုးသားတော်ကြီးအဖွဲ့ချုပ်ကဦးလေးအကြံပေးပေါ့နော်ဦးကိုနေလို့လှုပ်ချန်ခံရတဲ့လှုပ်ချန်မှုမျိုးဟာတော်တော်ဆိုးွားတဲ့နိုင်ငံရေးအဖြစ်အပျက်တစ်ခုဖြစ်တာပေါ့နော်ဆိုတော့အဲ့ဒီလိုဦးကိုနေတို့လှုပ်ချန်တဲ့ပုံကူမျိုးတွေပေါ့နော်အစွန်ရောက်ပုံကူမျိုးတွေကလည်းပဲပြန်ပြီးတော့တိုင်းပြည်ထဲမှာနည်းကောင်းထောင်ထားလာတယ်လို့ဟိုပြောလို့ရတယ်နော်ခြုံပြီးတော့ကြည့်မယ်ဆိုတော့တိုင်းပြည်အခြေအနေကတိတ်အားရဖို့မကောင်းဘူးဒါကခုနလိုပေါ့နော်အနိုင်ရပါတီရဲ့တော်ဝင်ပဲလားလို့ပြောလို့ခက်တယ်အဲ့လိုပဲအနိုင်ရပါတီရဲ့ခေါင်းဆောင်ရဲ့တော်ဝင်ပဲလားလို့လည်းပြောလို့
ဒါဆိုအမရဘူးလို့ဆိုလိုချင်တာလားဗျအ
ခုငင်းငယ်ရေးကိစ္စလည်းသူတို့လုပ်နေတာပဲတရားဥပဒေစုံမှုရေးကိစ္စလည်းသူတို့လုပ်နေတာပဲဟိုတခြားစီးပွားရေးကိစ္စပါကိစ္စလည်းလုပ်နေပါလုပ်နေတာပဲဖြစ်နေမှာမလုပ်ဖဲတော့မနေဘူးနေ့စဉ်နဲ့အများလုပ်နေကြတာသို့တော်လည်းပဲတိတာတာနာပြည်သူတယောက်အနေနဲ့ပြောမလို့တိတာထင်ရှားတဲ့ပြည်သူပြောက်ကိုကသေးကြကြဟိုအကျိုးသက်ရောက်နိုင်တဲ့ပြောင်းလဲတိုးတက်မှုမတွေ့ရတယ်ကျွန်တော်တို့ဟိုအားမရဘူးဒါမဲ့ဒီကိစ္စကြီးကတနည်းနည်းနဲ့နှဆုံးပြရမယ့်ကိစ္စလည်းမဟုတ်ဘူးဒါလည်းရေရှည်သွားရမယ့်ကိစ္စကြီးလို့ပြောချင်တယ်သို့တော်လည်းပဲဒီတစ်နှစ်အတွင်းမှာတော့အားရရမှာမတွေ့ဘူ
းအဆိုအစိုးရတဲ့အနေနဲ့တိတာထင်ရှားတဲ့ပြောင်းလဲမှုတွေဖြစ်လာအောင်ဘယ်လိုလုပ်တင်နေထင်လဲဗျအ
စိုးရအနေနဲ့ဆိုရင်အစိုးရတက်ပြီးပြင်းချင်းမှာအခုကပြည်သူရဲ့စားဝတ်မှုတွေပြဿနာအလုပ်အကန့်အလုပ်ကိုင်ခွင့်ပြဿနာ livelihood ပေါ့နော်သူတို့ရဲ့ခုနကနေထိုင်စားသောက်မှုဒီလိုကိစ္စမျိုးတွေကိုဟိုတတိချာ focus ထားတဲ့လေလို့ကျွန်တော်ထင်တယ်။ငင်းငင်းရရမှကျွန်တော်တိုင်းပြည်ရဲ့ရည်ရှိအတွက်ကောင်းမယ်ဆိုတော့ဒီပိုင်းနဲ့ထဲတော့ဟုတ်တယ်။ဒါပေမဲ့ငင်းငင်းရလမ်းစဉ်ကဘယ်နှစ်ဘယ်ကာလဘယ်အချိန်မှာပြီးမယ်ဆိုတော့လည်းပြောဖို့ခက်တယ်။ဒီကာလမှာပြည်သူတွေဒုက္ခရောက်ရင်ပြဿနာကငင်းငင်းကိစ္စလည်းအဆင်မပြေပြည်သူတွေဒုက္ခရောက်။ဆိုအဲ့လိုအခြေအနေမျိုးတွေနဲ့ရင်ဆိုင်နိုင်ရတယ်။နောက်တစ်ချက်ကပါလဲဆိုတဲ့အခါကျတော့တမ်ဘရိုနဲ့ပတ်သက်လို့တမ်ဘရိုကလည်းဒီအစိုးရကိုသတိချတာတောက်ခုပြည်မှုလိုအပ်တယ်လို့ကျွန်တော်အနေနဲ့ထင်တယ်အဲ့ဒါမှအုပ်ချုပ်ရေးကိစ္စတွေကတော့ငင်းငင်းကြီးကိုပေါ့မှာပို့ပြီးတော့ချောမွေ့လာတယ်ပေါ့နော်နောက်တစ်ချက်ကတော့အခြေခံဥပဒေပြောင်းရေးကိစ္စပေါ့နော်အခြေခံဥပဒေပြင်ရေးကိစ္စအဲ့ဒါကတော့မဖြစ်မနေအောင်ဆိုင်ဖို့လိုတယ်လို့ကျွန်တော်ထင်တယ်
တစ်ဆက်တည်းမှာပဲဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကငကိုချမှတ်ထားတဲ့အားလုံးပါဝင်တဲ့ပါတီစုံဒီမိုကရေစီကိုတွန်းနိုင်ဖို့အထောက်အကူပြုသလိုပြည်သူတွေကိုဖိနှိပ်ထားတဲ့ဥပဒေကိုပြင်ဆင်တဲ့အပိုင်းမှာလည်းအထောက်အကူပြုနေပါတယ်လို့ဦးအောင်မိုးစောကပြောပြခဲ့ပါတယ်။ဒီအကြောင်းတွေကိုမြန်မာပြည်က SBS တင်နောက်ကျွန်တော်ဆူရှာကတင်ဆက်ပေးခဲ့တာပါ
။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား? Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်